မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းအတွက်အမေရိကန်အစိုးရကနောက်ထပ်ဒေါ်လာ300အကူအညီပေးသွားမယ်လို့အမေရိကန်သံရုံးကဒီနေ့မှသတင်းထုတ်ပြန်ပါတယ်။ဒါကြောင့်ပြီးခဲ့တဲ့ February လကစပြီးမြန်မာနိုင်ငံမှာကိုဗစ် -19 ရောဂါတိုက်ဖျက်ရေးအတွက်အမေရိကန်ကပေးတဲ့အကူအညီစုစုပေါင်းဟာအမေရိကန်ဒေါ်လာ16တန်းခွဲရှိသွားပြီဖြစ်ပါတယ်။အခုနောက်ထပ်ပေးလိုက်တဲ့အကူအညီတွေကိုအမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ကပေးတာဖြစ်ပြီးထိခိုက်ခံစားလွယ်ပြည်သူတွေနဲ့ပဋိပက္ခဖြစ်နေတဲ့ဒေသကလူတွေကြားမှာရောဂါကူးစက်မှုတွေမပြန့်နှံ့အောင်ထိန်းချုပ်နိုင်ဖို့လူသားချင်းစာနာတဲ့အကူအညီဖြစ်နေပေးတာဖြစ်တယ်လို့ပြောပါရယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီအကူအညီတွေကိုမြန်မာနိုင်ငံမှာရှိတဲ့လူတွေရဲ့အသက်ကိုကယ်တင်နိုင်ဖို့အတွက်ပေးတာဖြစ်ပြီးမြန်မာနိုင်ငံမှာ COVID-19 ရောဂါကာကွယ်ရေးအတွက်အမေရိကန်အစိုးရကပေးတာဟာ16တန်းခွဲလောက်ရှိဖြစ်ကြောင်းအင်္ဂန်တော်ကျမ၏ကဏ္ဍထူးထပ်ကောင်းမွန်လာစေဖို့ရေရှည်ပူပေါင်းဆောင်ရွက်မှုကိုအားဖြည့်တာဖြစ်ကြောင်းနဲ့ဒီအကူအညီတွေကိုပဋိပက္ခဖြစ်နေတဲ့ဒေသကလူမှုအတိုင်းအတာနဲ့ပါဝင်နိုင်ငံတော်ကလူသံပေါင်းများစွာကိုပေးသွားမှာဖြစ်တယ်လို့အမေရိကန်တန်ယုံရဲ့တန်ယုံယာယီတာဝန်ခံ George Sibley ကပြောပါတယ်။အခုပေးတဲ့အကူအညီဟာကျမ၏ကဏ္ဍမှာအမေရိကန်ဒေါ်လာ186တန်းအပါအဝင်လွန်ခဲ့တဲ့နှစ်20အတွင်းမြန်မာနိုင်ငံမှာကာလရှည်ကြာအကူအညီနဲ့ပေးအပ်ခဲ့မှုစုစုပေါင်းဒေါ်လာ 1.3 ဘီလီယံအပြင်COVID-19 ကာယောဂါတိုက်ဖျက်ရေးအတွက်ထပ်ပြီးပေးတာဖြစ်တယ်လို့ George Sibley ကပြောပါတယ်ခင်ဗျာ။